နေစီမီချာတင်းတောင်များအဖွဲ့ RSF ကထုတ်ဝေတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အစိုးဆုံးဆယ်နိုင်ငံစည်းင်းတဲမှာမြန်မာနိုင်ငံဟာတရုတ်အီရန်မြောက်ကိုရီးယားနိုင်ငံတွေနဲ့အတူအောက်ဆုံးမှာပါဝင်နေပါတယ်။2022ခုနှစ်ညွန်ကိမှာအကဲဖြတ်တဲ့နိုင်ငံပေါင်း180အနက်အဆင့်186ချိတ်ပြီး2023ညွန်ကိမှာအဆင့်183ချိတ်ပါတယ်။ဆီယနာတင်ပြီးနောက်မြန်မာမီဒီယာအခြေအနေကဆင်းနစ်စားလောက်နောက်ဆုတ်သွားတယ်လို့လည်းပြောပါတယ်။အရှတိုက်မှာလည်းတပါတီအစိုးရနဲ့အာဏာရှင်တွေဟာသတင်းနဲ့မီဒီယာတွေကိုကန့်သတ်ချုပ်ချယ်မှုအများဆုံးဖြစ်ပြီးတရုတ်နိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေကိုထောင်အချဆုံးတိုင်းပြည်ဖြစ်နေကမြန်မာနိုင်ငံကလည်းအလားတူနောက်ကကတ်လိုက်နေပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီနောက်ပိုင်းအစိုးရဆုံးသတင်းမှောင်ချထားသလိုမြန်မာမီဒီယာသမားတွေဟာလည်းထောင်သွင်းအကျဉ်းချတာ၊ညှဉ်းပန်းနှိပ်စက်တာဒါမှမဟုတ်တပ်ဖြတ်တာတွေခံရတယ်လို့ RSF ရဲ့အစိုးရခန်းစာမှာဖော်ပြပါတယ်။2023ဇန်နဝါရီနောက်ပိုင်းသတင်းသမားတွေကတက်ဖြတ်ခံရတဲ့မှတ်တမ်းမရှိပေမဲ့အာဏာသိမ်းပြီးနောက်ပိုင်းအ ਨੇ ဆုံးသတင်းတောက်၄ယောက်တက်ဖြတ်ခံခဲ့ရပြီးဒီထဲက၂ယောက်ဟာစစ်တပ်ကဖမ်းထားတော့နှိပ်စက်လို့တည်ဆုံးခဲ့ရပါတယ်။သတင်းသမား130ထက်မနည်းလဲဖမ်းဆီးထောက်ချခံခဲ့ရပြီးလက်ရှိအချိန်ထိထောင်ထဲမှာအယောက်90ဖမ်းဆီးခံရဆဲဖြစ်တယ်လို့ RSF ရဲ့နောက်ဆုံးရမှတ်တမ်းတွေကဖော်ပြပါတယ်။ဒါ့အပြင် RSF ကအချိန်20မြောက်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိမ်းမှာသတင်းအချက်လက်မငြိမ်သက်မှုနဲ့လှုပ်ဆော်မှုတွေကြောင့်နိုင်ငံတွေမှာအစွန်းနှစ်ဖက်ကွဲပြားမှုတွေနှစ်ဆတိုးလာကြောင်းနဲ့နိုင်ငံတကာမျက်နှာစာမှာသတင်းမီဒီယာတွေကြောင့်နိုင်ငံများကြားကွဲပြားမှုတွေရှိနေတယ်လို့ဖော်ပြထားပါတယ်။2022ခုနှစ်အစိုးရခန်းစာမှာသတင်းတူတွေနဲ့သတင်းအချက်လက်မငြိမ်တပ်မှုတွေရဲ့ဆွေးရတဲ့အကျိုးသိရမှုများကိုမိမောင်ထုတ်ပြထားပြီးဒီအချိန်လေးကသတင်းအထုနဲ့ဝါဒဖြန့်ချီတာတွေကိုပိုအားပေးလှုံ့ဆော်နေတယ်လို့လည်းထောက်ပြထားပါတယ်ရှင်။